နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူမဲ့27ရာစုပင်လုံးဟာအောင်မြင်မှုတွေရှိနိုင်တယ်လို့စိန်ခေါ်မှုတွေလည်းရင်ဆိုင်ရနိုင်တယ်လို့အရင်အစိုးရလက်ထက်ကတည်းကညီညာရေးဖော်ဆောင်ရေးလုပ်ငန်းရှင်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတူကတုံ့တက်ပြောဆိုလိုက်ပါတယ်။27ရာစု ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးကြိုတင်ပြင်ဆင်ချက်အနေနဲ့မြို့သားဒီမိုကရေစီရဲ့ဖွဲ့ချုပ် NLD ဆိုရတဲ့လက်ထက်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးတော့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ
ဒီ CSO Forum ကနေပြီးတော့တက်ဆက်ပါလိမ့်ဆောင်ရွက်နိုင်ဖို့ဒီနှစ်ခုကလည်းအကြိမ်သွားနိုင်မဲ့သဘောမျိုးပြင်ဆင်ဖို့ဆိုတဲ့မူချပြီးတော့ဆောင်ရွက်နေတာရှိတဲ့ဒါကို UPDJC အစည်းအဝေးမှာလည်းရှင်းပြပြီးတော့ဒါကိုအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကိစ္စလည်းအထပ်ပြီးတော့ဒီပြုရှင်းပြပါလိမ့်
ဟုတ်ကဲ့ရှင်အခုဒီ
ဒီအစိုးရတက်မှာလည်းဒီအောင်မြင်နိုင်တဲ့အခွင့်အရေးအများကြီးရှိပါတယ်။အဒီအခွင့်အရေးတွေကိုအချိန်ကြိတ်ပေါ့လေ။ဆောင်ရွက်မယ်ဆိုရင်တော့ဒီခုနပြင်မဲ့ကြတဲ့အားလုံးကတော့ရမှာပါပဲ။ဒီကဲတဲ့လေးနှစ်ခွဲကာလမှာဆောင်ရွက်ခဲ့တဲ့ဒီငြိမ်းချမ်းလုပ်ငန်းစဉ်တွေကလည်းအခြေခံတစ်ခုအနေနဲ့ပေါ့လေ။ဒီစကုအနေနဲ့ရှိပြီးသားဖြစ်တော့ဒီပေါ်မှာတက်ဆက်ပြီးဆောင်ရွက်မယ်ဆ ပင်လုံးလုံးဝလို့တော့နှိမ့်နိုင်ရတာလွယ်ဖို့ဆိုတာထက်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တို့ပြည်ထဲမှာရှိတဲ့ဖြစ်ပေါ်ကြောင်းလဲမှုတွေတနက်ကိုင်းတဲ့တိုင်းရင်းသားတွေရဲ့အနေအထားတွေသူတို့ရဲ့ကောင်းဆောင်မှုပုံသဏ္ဍာန်တွေသူတို့ရဲ့ရှုမြင်ချက်တွေပေါ့နောက်ကယုံကြည်မှုတည်ဆောက်နိုင်တာတွေဒါတွေတော့အများကြီးတော့ထဲတော့လောက်ရမယ်ပြန်ချုပ်ပြီးပြောရင်တော့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမေးရင်တော့အများကြီးရှိတယ်စင်ကောမှုတွေရှိလားမေးရင်တော့လည်းရှိတယ်ဒါတွေကိုအလုံးကစိုးရတယ်မဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့ကုညီမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ opportunity ကိုပို့ပြီးတော့ကျွန်တော်ကောင်းမွန်တဲ့ကြလဲရမှာလို့ထင်ပါတယ်
။ဒါကတော့ UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အတွေ့အမှုဥလာမောင်ရွှေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။